မြို့သားပညာရေးဥပဒေပြင်ဆင်ဖို့အတွက်စစ်ကြောင်းတွေကရန်ကုန်ကိုချီတက်လာမယ်ဆိုရင်ပြည်ထောင်စုဝန်ကြီးဌာနကတည်ဆဲဥပဒေတွေအရရေးယူဆောင်ရွက်သွားမယ်ဆိုပြီးတော့သတိပေးချက်ကိုဒီကနေ့မှထုတ်ပြန်လိုက်ပါတယ်ဆိုသူတို့ပြောတာကတော့ဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ထဲမှာစတင်ကြားနာဖို့အတွက်ဆောင်ရွက်နေပြီလည်းဖြစ်တယ်ပေါ့လေ။ဒါကြောင့်တပိတ်မှောက်တာတွေဆန္ဒဖော်ထုတ်တာတွေမလုပ်ဖို့ဆိုပြီးတပိတ်ပေးချက်အပေါ်မှာသဘောထားသိချင်ပါတယ်ရှင
်။ကျမတယောက်တည်းအမြင်ရဆိုလို့ရှိရင်တော့ကျမထင်ပါလေဟိုចောင်းသားတွေကလည်းဟိုចောင်းသားတွေရဲ့အေဂျင့်ဆိုပြင်ပြန်တင်ကြရေးသူတို့ထည့်ပြီးစဉ်းစားနေမယ်လို့တော့ကျမထင်ပါလား
။ဟုတ်ကဲ့အခြေအနေတွေတင်းတင်းမာမာမဖြစ်လာအောင
်
ဘလို့များဆောင်ရွက်ရင်ဖြစ်အဆင်ပြေမယ်လို့အမထင်ပါလေအစိုးရဘက်ကလည်းအခုသတိပေးချက်ထွက်လာပြီဆိုတော့လေចောင်းသားတွေဘက်ကလည်းမနေ့ဖက်ငါမှာစစ်ចောင်းနေပြန်စမယ်ဆိုပြီးတော့အရင်ရက်တွေကလည်းပြောထားတာရှိပါတယ်ဒီအပေါ်မှာရောဒေါက်တာဒေါ်ညိုညိုသိန်းဘလို့သုံးသက်ပါလဲရှင်
ကျမကတော့လေဟိုចောင်းသားတွေအနေနဲ့ကတော့ចောင်းသားမိဘတွေစိုးရိမ်နေတဲ့ကိစ္စပေါ့နော်ဆယ်တန်းဆမွေသမားတွေကအခုစာပြက်နေရပြီဆိုတဲ့အခါကျတော့အចောင်းသားမိဘတွေစိုးရိမ်နေတဲ့ကိစ္စကိုចောင်းသားတွေကလေးနဲ့စဉ်းစားစီစဉ်နေပေါ့နော်အဲ့တော့ကျမထင်ပါလေကျောင်းသားကောင်းဆောင်ကြီးကညံရှိပါလေအဲ့တော့သူတို့ကောင်းကောင်းဟိုနှိမ့်နိုင်ဆိုင်နေပြီးတော့ဖြေထွက်မှာပါဟိုကျမတို့ဆိုးရင်ရလောက်တဲ့ပြည်သူလူထုဆိုးရင်ရလောက်တဲ့အနေအထားမျိုးတော့ဖြစ်လာမယ်လို့တော့ကျမမထင်ပါဘူးရှင
်ဟုတ်ကဲ့ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ရောဒီဒေါက်တာဒေါ်ညိုညိုသိန်းတို့ဒီကျောင်းသားကောင်းဆောင်နေလို့ ਨੇ ဒီနေ့မှာပေါ့လေဒီစစ်ကြောင်းနေဆက်ပြီးချီတက်ဖို့မတက်ဖို့ဆိုတာနဲ့ပတ်သက်ပြီးတော့ရောဆွေးနွေးကြတာမျိုးရှိပါလားရှင
်ကျမတို့ကဟိုအစည်းအဝေးတရားဝင်တော့မဟုတ်ပါဘူးကျမတို့အခုပဲဟိုမကွေးဆရာတော်ကြီးရဲ့အကြောင်းပေါ့နော်ကျောင်းမှာဒါပြည်သူလူထုနဲ့တွေ့ပြီးရှင်းပြီးပြန်လာတဲ့အခါကျတော့ကျမတို့ဒီကျောင်းသားကောင်းဆောင်နေနဲ့ကျမတို့လူသဘောပြောတာလေးတွေတော့ရှိပါလေဟိုဒီလိုမျိုးဟိုဆရာတော်ကြီးမေတ္တာရက်ခံနေတဲ့အချိန်မှာတခါအေးချမ်းစွာပညာသင်ကြားရေးဒီကိစ္စရှိနေတယ်ပေါ့နော်အခုဒီဘာကြောင့်လဲဆိုတော့ပညာသင်ကြားရေးဆိုတဲ့ကျမတို့ဆယ်တန်းဆောင်မွေးတမားတွေအတွက်ပူတာပါအဲဆယ်တန်းဆောင်မွေးတမားတွေပူနေရမိဘတွေကပူနေတာဖြစ်တဲ့အတွက်ကြောင့်မလို့တပိတ်ကိုချီတက်တဲ့ကိစ္စကိုစဉ်စဉ်ဆက်ဆက်လုပ်ဖို့တော့အလို့သဘောပြောဆိုတာတွေတော့ကျမတို့ရှိပါတယ်ဒီတွေ့ဆုံမှုတက်လာတဲ့ကျောင်းသားကောင်းဆောင်တွေကလည်းသူတို့သဘောနဲ့ပဲအကုန်ဆုံးဖြတ်လို့မရအောင်သူတို့ကစစ်ကြောင်းဒီနေ့ညပြန်မယ်ပြန်ပြီးတော့သူတို့လက်ပတ်ရန်မှာပြန်ပြီးတော့သူတို့ဆွေးနွေးရအောင်ပါနိဆွေးနွေးပြီးတော့မှတက်မဲ့ကျောင်းသားတွေနဲ့ဆွေးနွေးပြီးတော့မှသူတို့ဆုံးဖြတ်ချက်မယ်လို့ထင်တယ်
ကျောင်းသားစစ်ကြောင်းတွေရန်ကုန်ကိုခြိတက်ဖို့မတက်ဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျောင်းသားကောင်းဆောင်တွေလက်ပတ်ရန်မှာရှိနေကြတဲ့ဒီကျောင်းသားစစ်ကြောင်းတွေနဲ့တွေ့ဆုံပြီးတော့ဒီနေ့ညမှာသူတို့ကဒါနဲ့ပတ်သက်ပြီးဆွေးနွေးမယ်ဆုံးဖြတ်မယ်လို့ပြောနိုင်မလားရှင
်ဟုတ်ကဲ့ပါလေကျွန်မပြောနိုင်ပါတယ်ဘာကြောင့်လဲဆိုတော့နှစ်ဖန်တရနေကိုအဲ့တော့တရနေအမိတော့သူတို့ဒီနေ့ညဆုံးဖြတ်ကြမှာပါသူတို့အနေနဲ့ကလည်းဟိုတမျိုးတည်းမှာအကြာကြီးနေဖို့ဆိုတော့ကလေးတွေနေနေလည်းအခက်အခဲတော့ရှိမှာပေါ့ဟိအဲ့တော့သူတို့နည်းနည်းဟိုသူနည်းနည်းအဆင်ပြေမဲ့နေလောက်ရွေးနိုင်မယ်လို့တော့ကျွန်မထင်ပါတယ်
ဟုတ်ကဲ့နောက်တစ်ချက်ကလေပညာရေးဝန်ကြီးဌာနကအခုကျောင်းသားတွေရဲ့လှုပ်ရှားမှုကဒီမိုကရေစီရေးကိုထိပါတယ်နောက်တစ်ခါဒီဥပဒေချမ်းဟာလေကွန်မြူနတီဝါဒကိုအခြေခံနေဆိုရယ်လေးဝက်စာဖြန့်နာနေပတ်သက်လို့ရောဟိုဒေါက်တာဒေါ်ညိုညိုသိန်းတို့ NNI အဖွဲ့တွေကျောင်းသားအဖွဲ့တွေကြားမှာဆွေးနွေးတာရှိပါလားနောက်ပြီးတော့ဒီအပေါ်မှာရောဘယ်လိုသဘောထားရှိပါလဲရှင
်ဟိုကျမရဲ့ကိုယ်ပိုင်သဘောထားကတော့ဒါကတော့မလုပ်ပြင်မလုပ်ထိုက်တဲ့ကိစ္စကိုလုပ်တာပေါ့နော်ဒါလူကြီးလူကောင်းမဆန်တဲ့လူရဲ့ပေါ့နော်ကျမတို့ဒီလေးပိုင်ဆွေးနွေးပွဲဆိုတာကနိုင်ငံတော်အဆင့်ရုပ်ခဲ့တာပါလို့ဒါအစိုးရဘက်ကသမနာရုံးဝင်ကြီးတွေကထပ်ခါထပ်လေးပြောတယ်ပေါ့နော်ကျမတို့အားလုံးဆွေးနွေးကအနေနဲ့တန်းတူရင်သဘောထားပြီးတော့ပေါ့နော်ဟိုကမ္ဘာကြီးမြန်မာပြည်မီဒီယာတွေရှေ့မှာလုတ်ခဲ့တာပေါ့နော်အဲ့ဒါကိုအခုလိုမျိုးတစ်ဖက်သက်အဲ့လိုတိတ်ဆိတ်လုတ်ချင်းဥပဒေကြမ်းနှစ်ခုကိုလွတ်တော်ကျင့်သွင်းခြင်းဆိုတာတော့ဟာမတန်ဟိုလူကြီးလူကောင်းမဆန်တဲ့လုပ်ရဖြစ်ပြီးတော့ကျမတို့လေးဝင်ဆိုင်သဘောတူညီချက်ကိုချိုးဖောက်တဲ့လုပ်ရဖြစ်ပါတယ်အဲ့တော့အစိုးရကသူ့လုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီသူလူကြီးရဲ့အမြင်ကသူ့ဘုံမှာဘယ်လိုရှိလဲဆိုတော့ကျမတို့အချင်းချင်းရှားတွေ့လာရပါတယ်အခုဆိုလို့ရှိရင်ပေါ့နော်ဒီလူတို့ကအခုဆိုရင်တော်တော်လေးကိုဟိုဒါဒီဘုံမှာစိတ်ဆိုးပြီးကြောက်တာထွက်နေကြတယ်လीနော
်ဒါကြ
ောင့်မလို့ဒါကတော့သူ့ရဲ့စကံပဲပေါ့နော
်ဟုတ်ကဲ့ရှင်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်